မြန်မာနိုင်ငံရဲ့သတင်းလှလခွင့်ဟာအရင်နှစ်ကထက်ဆိုင်ရင်27တက်လာပြီးတော့ရမ်းမဲ့လဲတိုးလာတာကိုနေစီမချသတင်းတော်များအဖွဲ့ RSF
ကပြည်ထောင်စုကမှခြေစိုက်တဲ့နေစီမချသတင်းတော်များအဖွဲ့ RSF ကသတင်းလှလခွင့်ဆိုင်ရာညွှန်ကိန်းကို20ထုတ်ပြန်ရမှာဒီနေ့ညွှန်ကိန်းမှာတော့မြန်မာနိုင်ငံဟာနိုင်ငံပေါင်း130မှာရှိနေပါတယ်။ ဒီလိုခက်ခဲနေတဲ့အခြေအနေဖြစ်သတ်မှတ်ရတာကတော့မြန်မာနိငံမှာသတင်းသမားတွေကိုနှုတ်အားဖြင့်ဖြစ်စေကိုတိလျောက်ဖြစ်စေရံပြူတာတွေပိုများလာနေပြီးလုံခြုံမှုမရှိဘဲပြည်အားပေးခံနေရတယ်လို့ခန်းစားရကြောင်းပြောတဲ့သတင်းသမားတွေရှိတာကြောင်းဖြစ်တယ်လို့ RSF အဖွဲ့ရဲ့အာရှပစိဘိတ်ဒေသဆိုင်ရာဌာနအကြီးအကဲဘင်ဂျမင်အစ်စမိုင်းက VOA ကိုပြောပါတယ်
That triggers self-censorship for the journalists and the media professionals. So this is what we want to
အဲ့ဒီအခြေအနေတွေကြောင့်သတင်းတောက်တွေနဲ့မီဒီယာလုပ်ငန်းလုပ်ကန်သူတွေအတွက်ကိုယ့်ဘာသာစင်စာလုပ်ပြီးတော့ထိမ့်သိမ်းရေးသားဖော်ပြထားတွေဖြစ်လာပါတယ်။ဒါဟာမြန်မာတာဝန်ရှိသူတွေကိုကျွန်တော်တို့ပြောချင်တဲ့ကိစ္စပါ။ သတင်းမီဒီယာအနေနဲ့လွတ်လပ်ပြီးတော့အမိခိုကင်းကင်းလုံနိုင်ဖို့အတွက်ဘေးကင်းလုံခြုံတဲ့ပတ်ဝန်းကျင်မျိုးဖြစ်အောင်တာဝန်ရှိသူတွေကအားပေးလှုပ်ဆောင်ဖို့လိုပါတယ်။
မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ဒုဥက္ကဋ္ဌဦးအောင်လာထွန်းကတော့ဒီလိုခက်ခဲတဲ့အခြေအနေကနေပြောင်းလဲဖို့အတွက်လိုအပ်ချက်တွေကိုအခုလိုထောက်ပြပါတယ်။
Freedom of press ကတော့ရှိရပါတော့ကျွန်တော်တို့အားနည်းချက်ကတော့ဒီ access to information မှာတော့အားနည်းတယ်။သတင်းအချက်အလက်ရရှိပိုင်ခွင့်အဲ့ဒီမှာအားနည်းချက်ရှိတယ်။အထူးသဖြင့်အစိုးရရဲ့ပတ်သက်ရင်ပေါ့။နောက်တစ်ခုကဒီ media သမားတွေပေါ်မှာမီဒီယာနဲ့ပတ်သက်လို့ချမှတ်တဲ့ပြည်တယ်ရှိတာတော့မီဒီယာနဲ့တိုင်းမပတ်သက်တဲ့ဟာပေါ့။ဒီအုပ်တွေရဲ့ ကျိုးတယောက်မှုအားနည်းနေသေးတာပေါ့ဒီကအားနည်းချက်ကဒီသတင်းရေးသားဖော်ပြမှုနဲ့ပတ်သက်လို့အရေးယူနေဆိုရင်ဒီလက်ရှိမီဒီယာဥပဒေအရသတင်းမီဒီယာကောင်စီကိုတိုင်ကြားနိုင်သည်လို့ပဲပါတယ်နိုင်သည်လို့ဆိုတဲ့အခါကျတော့အများစုကသတင်းအစွမ်းနဲ့ပတ်သက်တဲ့ဌာနအများတချို့ကတိုင်ကြားနိုင်သည်ဆိုတော့သူကမတိုင်ကြဘူးတရားရုံးတန်းတော်ရင်ရတယ်ဒီမီဒီယာဥပဒေကိုလည်းကျွန်တော်တို့ကပြန်ပြင်ဖို့စူးစမ်းနေရပ
နေပြီးသတင်းပိုင်းဆိုင်ရာမူဝါဒတွေပြောင်းလဲသွားအောင်ဓာတ်ရိုက်ထိ ंछ ုပ်တာတွေရှိနေတယ်လို့လည်းဖော်ပြပါတယ်ဒီချက်ပေါ်မှာတော့ဦးအောင်လာထွန်းကသူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်ဒီတလောက်တော့ editorial policy ကိုအစိုးရကဓာတ်ရိုက်ထိ ंछ ုပ်မှုမှာကျွန်တော်မကြားသလောက်ပါလားအစိုးရ policy ကလုံးဝရည်ရည်ရတာပဲကျွန်တော်တို့ကသတင်းတာလောကလုံးဝမရှိဘူးထိ ंछ ုပ်မှုတွေဟိုဟာတွေရမှာမှန်တရားကိုပေါ်ထုတ်ရတာတော်တော်လေးကိုသတိတရားထားပြီးတော့ရရပါတော့အခုအဲ့ဒီခါလေးမရှိတော့တဲ့ခါကျတော့အစောပိုင်းမှာကျွန်တော်ဆိုရင်ဖြင်းအောင်ချိန်မိတယ်ဩလူတချို့ကဒီလှုပ်လှုပ်ခွန့်ခွန့်များအပြုစုနေလားချိန်မိတယ်ဒီ editorial ဘက်က newsroom ကိုဒါရိုက်ချိန်လေးဖို့ကြိုးစားရကျွန်တော်သတိချမိတယ်လို့တော့မပြောပါဘူ
း RSF ရဲ့ထုတ်ပြန်ချက်မှာတရင်လှုပ်လှုပ်ခွန့်အစိုးရဆုံးနိုင်ငံ20စီးရင်မှာမြောက်ကိုရီးယားတရုတ်အီရန်အီရတ်နဲ့လီဗျာစတဲ့နိုင်ငံတွေကိုထည့်သွင်းထားပါတယ်ဒရင်လွတ်လပ်ခွင့်နဲ့ပတ်သက်ပြီးပြဿနာတချို့ရှိတဲ့နိုင်ငံ50မှာတော့တောင်ကိုရီးယား၊ဂျပန်၊ဘူတန်နဲ့ဟောင်ကောင်စတဲ့နိုင်ငံတွေပါဝင်ပြီးကျေနပ်လောက်စရာရှိတဲ့နိုင်ငံ30ကျော်မှာတော့ပေါ်တူဂီ၊ဩစတြေးလျ၊ကနေဒါ၊တောင်အာဖရိက၊ဗြိတိန်နဲ့အမေရိကန်တို့ပါဝင်တယ်လို့အလွတ်လပ်ဆုံးနိုင်ငံ16နိုင်ငံစီးရင်မှာတော့နော်ဝေး၊ဆွီဒင်၊ဖင်လန်၊ဒိန်းမတ်နဲ့နယ်သာလန်စတဲ့နိုင်ငံတွေပါဝင်ပါတယ်RSF ရဲ့ပြီးခဲ့တဲ့နှစ်ထုတ်ပြန်ချက်မှာတော့နိုင်ငံပေါင်း180မှာမြန်မာနိုင်ငံဟာအဆင့်143မှာရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။